မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါစေ
ဒီဗိုလ်ချုပ်ဦးကြီးမင်းအောင်လည်းပြီးခဲ့တဲ့ဘက်ကရုရှားခီးစဉ်ကဒီစစ်ကောင်စီအတွက်အရေးပါတဲ့ခီးစဉ်လို့ပြောလို့ရနိုင်မလား
ရနိုင်ပါတယ်စိတ်အရေးပါတဲ့ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ကဗိုလ်ချုပ်ဦးကြီးမင်းအောင်လည်းအာနာသိမ့်ပြီးကလေးကနိုင်ငံတော်အကြီးအကဲတယောက်အနေနဲ့ပထမဆုံးတည်ဝင် site visit ပေါ်လေနိုင်ငံတော်အလဲပတ်ခီးသွားရောက်နိုင်ခြင်းဖြစ်ပါတယ်အင်းတော့ရာချောသုံးညရောက်ခဲ့ပြီးဖြစ်တယ်အဲ့ဒီရောက်ခဲ့တာတွေကဒါinformal the form you should there သူသမလာပူတင်နဲ့တခါတွေ့ရတယ်ဟို bloody vostok မှာအရှာစီဝိုင်းညီလာခံလောက်တဲ့ခါမှာတွေ့တွေ့ခဲ့ရတယ်ပဲ informal အလို့သဘောတွေ့ရတာဖြစ်ပါတယ်အခုဒီချိန်မှသာလေကိုစော့နေပါလေခင်ပြီးတော့နိုင်ငံတော်အကြီးအကဲလို့တွေ့ဆုံခဲ့ရဖြစ်တဲ့အတွက်သူတို့ဖိတ်ပြီးတော့ address ဆရာကောင်းတယ်စကောင်းစီအတွက်သူတို့အနေနဲ့သံတမန်ရေးအသိမှတ်ပြုမှုပေါ့လေ diplomatic legitimacy ကိုရအောင်ကြိုးပမ်းနိုင်ခဲ့တဲ့ခီးစဉ်လို့ပြောမှာဖြစ်ပါတယ်ပထမတစ်ချက်ကတော့နောက်တစ်ချက်ကတော့သူကအထီးကျန်မဟုတ်ဘူးပေါ့ကျွန်တော်ကဆက်ပြီးပြောမယ်ဆိုရင်နောက်ပြီးသူဖန်ဝန်းထုတ်တဲ့ဘာညာဆိုရင်မဲ့ငါတို့ဟာလွတ်လပ်သွားတဲ့လက္ခဏာနိုင်ငံရှိတယ်ဆိုတာကိုသူတို့ပြသနေတာဖြစ်တဲ့နောက်တစ်ချက်ကလည်းပဲကြည်တွင်းမှာစစ်ကောင်စီနဲ့တိုက်ပွဲတွေမှာအများကြီးအရေးလိမ့်နေတဲ့အတွက်ကြောင့်လက်နက်တွေအများကြီးလိုနေတဲ့အချိန်မှာလက်နက်တွေပူရနိုင်ဖို့အတွက်လည်းပဲမျှော်လင့်ချက်အများကြီးရှိခဲ့တယ်လို့ပြောမှာဖြစ်ပါတယ်ဆိုတော့လွှမ်းခြုံပြောရင်တော့စစ်ကောင်စီအတွက်ပိတ်အကျိုးရှိအခီးစဉ်လို့ပြောနိုင်ပါတယ်
အဲ့ဒီခီးစင်မှာဘလို့သဘောတူညီချက်တွေရခဲ့ပါလဲဘာတွေအဓိကကြပါလဲ
သဘောတူညီမှုတွေကိုတော့သူတို့ကအစည်းအဝေးတော့မထုတ်ပြန်သေးဘူးဒါပေမဲ့အကြံပေးကြညာရဲ့အထက်မှာသူတို့ဆွေးနွေးရတာကတော့ဘာတွေပါတယ်လဲဆိုလို့ရှိရင်ကုန်သွယ်ရေးပေါ့လေအဓိကအဖြစ်ကတော့ trade နောက်ပြီးပညာရေး education လဲသူတို့သဘောတူညီမှုတွေရယူခဲ့ကြတယ်ပြောတယ်နောက်ပြီးကာကွယ်ရေးကာကွယ်ရေးအတွက်ကတော့သူတို့အတွက်စစ်ကောင်စီအတွက်သိအရေးကြီးတဲ့ကိစ္စပေါ့လေအဲ့ဒါတော့နောက် nuclear နည်းပညာနောက်ဒဝေရင်းနဲ့စကန်အဲ့ဒါတွေအဲ့ဒီမှာကုံသွယ်ရင်းနဲ့ပညာရေးဆိုတာတကယ်အကောင့်ထဲပေါ်ပြီးတော့ထိတိအောင်လုပ်နိုင်ရတော့ပြည်သူလူထုအတွက်လည်းကောင်းတယ်လို့ပြောမှာဖြစ်ပါတယ်ဒါကတော့ပညာရေးကလည်းပဲမြန်မာနိုင်ငံမှာလိုအပ်နေတဲ့အချိန်ဖြစ်တဲ့ကုံသွယ်ရေးလည်းဖွံ့ဖြိုးလာတော့တကယ်ကောင်းပါတယ်ဒါပေမဲ့ nuclear နည်းပညာနဲ့ပတ်သက်လို့ကတော့သမ္မတပူတင်ကတော့ပြောတယ်ဒါဟာမြန်မာနိုင်ငံအတွက်စွန့်အင်လောင်စာကိုဈေးအသက်သာဆုံးနဲ့ရရှိနိုင်တဲ့နဲ့နိဖြစ်တယ်လို့ပြောတယ်။နျူကလ িয়ার နိပညာဟာတကယ်တော့ပြန်တဲ့စွန့်ရင်တည်းအဆက်သာဆုံးသဘာဝပတ်ဝန်းကျင်နဲ့အကန့်ညီဆုံးအရေးကြီးတဲ့ waste တွေကိုပဲလို့ထိမ့်သိမ့်မလဲဆိုတာမျိုးဒါအရေးကြီးတယ်။အဲ့လိုလုံလုံညုံလုံနိုင်မယ်ဆိုရင်တော့သိတံမှုစီလို့ပြောကြပါတယ်။မြန်မာနိုင်ငံဒါလူချင်တာဟုတ်အရင်ကတည်းကဘုဂျုံမှုကြီးတန်းရွှေလက်ထက်ကတည်းကထင်တယ်။အဲ့ဒီစားတွေကြားခဲ့ပါတယ်။ဆိုတော့ဘယ်လောက်ဖြစ်လာမလဲဆိုတော့မသိနိုင်သေးပါဘူး။ဒါပေမဲ့တစ်ဖက်ကလည်းတချို့စိုးရင်ကြရတဲ့ဟာအဲ့ဟာတက်ပေါ်လေဒါနျူကလ িয়ার အီရန်တို့လို့ပေါ်လေရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုအနေနဲ့လူလူဖြစ်လာမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။နောက်ဒဝေရေနဲ့စိတ်ကအဲ့လည်းပဲလူဖို့စီစဉ်ခဲ့တာကြာပြီဖြစ်ပါတယ်ဆိုင်းငန်းနေတာအခုကြတော့သူစစ်တိုးလုပ်မယ်လို့ပြောပါတယ်။ဆိုတော့အဲ့ဒါကတော့ဘလောက်လက်ရှိအကောင့်ထဲပေါ်လာမလဲဆိုတာကတော့မသိရသေးပါဘူး
။နောက်ပြီးတော့ဒီမြန်မာမှာလုံးမဲ့ရွေးကောက်ပွဲကိုလေရုရှားနဲ့ဘယ်လာရုစ်ကထောက်ခံတယ်ဆိုပြီးတော့ဒီစစ်ကောင်စီပြောခွင့်ရ
ဒီကိစ္စအပြီးမှပြောပါအဲ့တော့ရုရှားနဲ့ဘယ်လာရုစ်ထောက်ခံတာကတော့စကားတွေထောက်ခံမယ်ဆိုတော့ပေါ်လို့ထင်ရှားပြီးသားပါရုရှားနဲ့ဘယ်လာရုစ်နိုင်ငံကိုနှိုက်ကသူတို့စီမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲစနစ်မှမရှိတာရုရှားသမ္မတပူတင်ဆိုလို့ရှိရင်2020ဘော်ရစ်ယယ်ဆင်ပီဂရာသမ္မတတက်လို့လာ2020 no 2036 ठी လုံးမယ်ဆိုပြီးတော့ဖွဲ့စည်းပုံကိုသူကိုယ်တိုင်ပြင်ထားပြီးဖြစ်ပါတယ်ဆိုတော့အဓိကကဆိုရွေးကောက်ပွဲကလုပ်တယ်အတိုက်ခံမရှိဘူးအတိုက်ခံတွေကိုဖန်စီထောင်ချဟိုအတိုက်ခံကောင်းဆိုဆိုထောင်ထဲမှာကိုစီသွားတယ်အဲထောင်မရှိခင်လည်းပဲအစိတ်ခတ်ခံရတာတော့မသိခင်အမျိုးမျိုးညင်းစဲမျိုးသိချက်ခဲ့တဲ့တောင်အတိုက်ခံဆိုဘာမှမရှိပါဘူးဆိုတော့ဒီနိုင်ငံကမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုထောက်ခံတယ်ဆိုတာကတော့ဒါကတော့သူတို့ရဲ့ဘဝလူချင်းလိုပဲလူရသုံးသက်ကြမှာထင်ပါတယ်ဘယ်လာရုစ်ရဲ့ထွန်းနီးကြောင်းပဲဘယ်လာရုစ်ကလည်းပဲသူအာဏာရှင်ပုံစံနဲ့အုပ်ချုပ်လာတာပဲဘယ်သူမှသူတို့နိုင်ငံရွေးကောက်ပွဲကိုဒီဝင်ရတာရဲ့ရွေးကောက်ပွဲလို့နိုင်ငံကအသိမှတ်မပြုကြပါဘူးဆိုတော့ဒီနိုင်ငံနိုင်ငံကမြန်မာနိုင်ငံရွေးကောက်ပွဲကိုအသိမှတ်ပြုတယ်ရွေးကောက်ပွဲအတွက်သူကစောင့်ကြည့်လေ့လာမဲ့ကိုယ်စီတော့ဘာလို့စောင့်ကြည့်မှလဲအတိုက်ခံတွေကိုဘယ်လိုတစ်ဖက်သက်သူလုပ်နေတာလဲမြန်မာနိုင်ငံကလည်းအတိုက်ခံသူတို့ challenge လုပ်မဲ့နိုင်ငံရေးပါတီကမရှိတာအဲ့ဒါသူကဒီဝင်လဲခွင့်ပြုဘူးပြိပင်ထားရဲဆိုတော့ဒါကတော့သိမထူးဆန်းတဲ့အချက်ပေါ်လေပြည်သူလူထုကကြည့်ရင်တော့သိမထူးဆန်းပါဘူးအဲဒါသူ့အနေနဲ့ဒါကိုဂုံယူဝင်ကြွားစွာနဲ့အတက်ကြောပြောတာကဖြစ်ပါလိမ့်မယ်အ ဒီခီးစင်ကဒီမြန်မာအတွက်တော့အရေးပါတယ်လို့သုံးသပ်ကြတယ်လို့ရုရှားအတွက်ကရောဘာအရေးကြီးပါလဲဘာရသူ့ရုရှားကဘာအကျိုးမြတ်တရားနိုင်လို့ပါလဲရုရှားအတွက်ကရောရုရှားကလည်းပဲသူကအထူးကြံဖြစ်နေနိုင်ငံတကာကပြစ်ပယ်ထားတယ်နောက်ပြီးဆိုတော့ဘူတင်လည်းပဲဖမ်းမရအစီစီကလည်းအဲ့လိုထုတ်ခဲထုတ်ခံထားတဲ့လူဖြစ်တယ်ဆိုတော့ သူတို့ချင်းရောရုစီလာလည်းလူစီပါမှမဖြစ်ဘူးဆိုပြီးတော့သူပြသနိုင်လဲရှိတယ်နောက်တစ်ခုကပူပြီးအရေးကြီးတာရုရှားအနေနဲ့အစ်တော်အာရှကိုခြေကုပ်ရလာနိုင်တဲ့ကိစ္စဖြစ်ပါတယ်ရုရှားဟိုတုန်းကအစ်တော်အာရှမှာစီအေးတိုက်ပွဲတုန်းကဗီယက်နမ်ဟာသူရဲ့အဓိကခြေကုပ်စခန်းဖြစ်ခဲ့ပါတယ်ဗီယက်နမ်စစ်ကမ်းတွေပါတယ်အကုန်လုံးသူရဲ့ခြေကုပ်စခန်းဖြစ်တယ်ဒါပေမဲ့စီအေးပြည်နောက်ပိုင်းမှာ ီခေါ်တာပေါ့လေတက်ရရင်ပြီးတော့အမေရိကန်နဲ့လည်းစီးပွားရေးစီမံကိန်းတွေလုပ်ငန်းကြီးကြီးကြီးညင်းညွတ်နေတယ်တစ်ချိန်တည်းမှာရုရှားတို့တရုတ်တို့နဲ့လည်းပဲသူတို့ကညင်းညွတ်နေတယ်ဆိုတော့ရုရှားဟာဗီယက်နမ်ကိုဟိုးတုံးကားလို့တစ်ဖက်သားအကူလို့တော့မရတော့ဘူးသူကအကုန်လုံးနဲ့ဆက်ဆံနေဖြစ်တယ်ဆိုတော့မြန်မာနိုင်ငံဟာအထူးကြံဖြစ်နေတော့အခုလက်စိတ်လွဲနေရဆိုတော့မြန်မာနိုင်ငံနဲ့သူတို့မဟာမိတ်လုပ်လိုက်နိုင်ခြင်းအဖြစ်ရုရှားဟာဒီအစ်တော်အရှာမှာခြေကုပ်စခန်းပြန်လဲထူထောင်ထိုင်တာလက်သဘောရှိပါတယ်တကယ်တော့ဒီစစ်ကောင်စီမတက်ခင်ကတည်းကပဲရုရှားရဲ့ဒီစံတမန်အကြီးကဲတွေပါတယ်ကျွန်တော်တွေ့ဖို့ပါတယ်သူတို့ကိုယ်တိုင်ကငါတို့ကမြန်မာနိုင်ငံကိုသိပ်ပြီးတော့အလေးနဲ့ထားတယ်ငါတို့ရဲ့မိတ်ဆွေဖြစ်လာနိုင်တဲ့ဆွေသူတို့အများအားညွန်မှန်းထားတာဖြစ်ပါတယ်ဆိုတော့ရုရှားအတွက်ကတော့အစ်တော်အရှာမှာခြေကုပ်စခန်းရရှိရဲ့နိုင်ငံတစ်ခုဖြစ်နိုင်တယ်ဆိုတာအဓိကအတက်စရာဖြစ်မယ်လို့ထင်ပါတယ်
အဲ့ဒါကိုနိုင်ငံတကာအခင်းချင်းနဲ့ရှင်ထိုးပြီးတော့စဉ်းစားမယ်ဆိုရင်ရောဘယ်လိုထူးခြားမှုရှိရပါလဲ
ဒီနိုင်ငံတကာမှာတော့အဓိကအရေးကြီးနေတာကတော့ယူကရိန်းစစ်ပွဲကိစ္စပေါ့လေယူကရိန်းစစ်ပွဲမှာတော့အမေရိကန်နဲ့ရုရှားဟာသိပ်ပြီးတော့ထိတိုက်မတူတော့တဲ့သဘောဖြစ်မယ်တချို့ကဆိုအမေရိကန်ဟာရုရှားနဲ့တော့တော်လေးသဘောတူညီမှုရဖို့နှိကပ်နေပြီးဒါဆိုလို့ဟာအချင်းချင်းဒါလက်တွဲနိုင်တဲ့သဘောဥရောပကစီကြဖြစ်သွားမယ်ဆိုတဲ့သဘောနဲ့ပြောနေကြတယ်။အဲ့လိုဖြစ်လာတဲ့ဆိုရင်ရုရှားမြန်မာနိုင်ငံကိုခြေကုပ်ယူဖို့လှုပ်လာတာစီအမေရိကန်တွေကဘာမှဂရုစိုက်စရာမဟုတ်ဘူးဖြစ်သွားနိုင်မယ်။အမေရိကန်ကဒါကိုနည်းနည်းလွဲခဲ့ပြစ်လုပ်နေမှာပဲရုရှားဘာပဲဆက်လို့ဆက်လို့အမေရိကန်ကအဓိကပြစ်မှတ်ထားနေတာဒီအင်ဒိုပစိဖိတ်အတွက်တရုတ်ကိုသာပြစ်မှတ်ထားနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံတွေမှာတရုတ်ရဲ့ခြေကုပ်ဒီဝတီဇိုနေတာကိုတောင်းမှဒီအမေရိကန်ကအခုချိန်ထိစိတ်အလေးနဲ့ထားပြီးတော့ပြောခြင်းမရှိဘူးဆိုရင်သူတို့ရဲ့မိတ်ဆွေဖြစ်လာမဲ့ရုရှားနိုင်ငံကခြေကုပ်ယူတာကိုတော့သူတို့ fake news ဆိုင်လိမ့်မယ်လို့မထင်ပါဘူးတကယ်ကြောင့်နောက်ဒီဘက်အင်ဂျင်ဖြစ်တဲ့အိန္ဒိယကလည်းပဲရုရှားရဲ့မိတ်ဆွေပါပဲသူတို့အတွက်ပိုတော့မှကောင်းလိမ့်မယ်ထင်ပါတယ်ဒီရုရှားရဲ့မြန်မာနိုင်ငံပေါ်မှာကြီးကြီးမြုံနှံမှုတွေတပွဲမှာရေနဲ့စိတ်ကန်းဆိုတာရုရှားဟာလည်းပဲအိန္ဒိယသမုဒ္ဒရာကိုထူပေါက်ထိုင်တဲ့စိတ်ကံရလာပါပေါ့လေဆိုတော့သူတို့တက်ကတော့သိပြီးတော့မထူးဆန်းဘူးလို့ပြောမှဖြစ်ပါတယ
်အဲခုနဒီတရုတ်ကြောင်ပြောမယ်ဆိုရင်တရုတ်ကမြန်မာနိုင်ငံကိုဟောအဓိကကြိုးကင်ချဲလဲခြင်းနေဆိုပြီးတော့ဒါအားလုံးကသုံးသက်ကြတာပါအဲ့တော့အခုဒီရုရှားနဲ့ဖြစ်လာတဲ့ဒီကိစ္စမှာတရုတ်ရဲ့သဘောထားကိုဘယ်လိုသုံးသက်ကြပါလဲ
အာတရုတ်နဲ့ရုရှားကတော့အခုလောလောဆယ်မှာကတော့သူတို့အဓိကဥတီနေရာကတော့အမေရိကန်ပဲသူတို့ကအမေရိကန်ဆိုတာကအမေရိကန်တနိုင်ငံတွေကမိုနိုပိုလာတနိုင်ငံတွေကချုပ်ကင်ထားတယ်ဟိုတုန်းကစီးရေးကာလတုန်းကဆိုဘိုက်ပိုလာပေါ့ဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်အစုအဲ့လိုဘိုက်ပိုလာပိုလာနှစ်ခုရှိတယ်အင်အားစင်တာပေါ့အင်အားဘိုထက်ချာနှစ်ခုရှိတယ်အခုကျတော့အမေရိကန်တယောက်တည်းလက်ထက်မှာစီးရေးပြည်ကြရဆိုတော့အဲ့ဒီမိုနိုပိုလာဖြစ်နေတယ်အဲ့ဒါကိုသူကဖြန့်တိုက်ခြင်းတယ်ပြီးတော့မာတီပိုလာတရုတ်လည်းပါမယ်ရုရှားပါမယ်အဲ့လိုပြန့်သွားခြင်းတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေရာမှာသူတို့သဘောချင်းတူမှာပါဆိုတော့တရုတ်ကလည်းပဲရုရှားကိုသိပြင်းပြင်းထန်ထန်ပြောလိမ့်မယ်မဟုတ်ပါဘူးဒါပေမဲ့တစ်ချိန်တုန်းကတော့သူတို့တယောက်လည်းမတက်ခဲ့ရပါဘူးအဲစီးကာလာကမတိုင်ခင်ကွန်မြူနစ်ကဘာကွန်မြူနစ်ဝေါ်မှာရုရှားကအဓိကကြီးစိုးထားတယ်အဲမော်စီတုန်းလက်ထက်မှာသူတို့ကလည်းတက်လာပြီးတော့သူတို့လည်းကွန်မြူနစ်နိုင်ငံတွေကြားထဲမှာစီးကြအင်အားစုထွန်းမှုထူထောင်လာတော့ကွန်မြူနစ်အုပ်စုနှစ်ချမ်းကွဲပြီးတော့တရုတ်အုပ်စုနဲ့ရုရှားအုပ်စုကြီးဖြစ်ခဲ့ပါတယ်အဲဒါကြောင့်ဆိုင်းနိုဆိုဗီယက်ဆက်ဆံရေးဟာအဲ့မှာတော်လေးတင်းတင်းမာမာဖြစ်ခဲ့တယ်။နောက်ပြီးဟိုအာရှမြောက်ပိုင်းနယ်စပ်ဒေသမှာသူတို့ပဋိပက္ခတွေစီခဲ့မှုပါတယ်။ဒါပေမဲ့အခုကြတော့အဲ့ဒီကိစ္စကိုသူတို့ပြန်ဖော်လာမဲ့အခြေအနေမရှိပါဘူး။အဓိကအဖြစ်အမေရိကန်ကသာ would be brought through some kidney up to that region. They will have a thing, New Jin Lame, Luro. Mapion Nambu Timare, Sunda Druara, Arau Taupio, Yupila Nine, the Lu Pura, Utido, Matria, the old. I may now to him up Yogan Piola Napoli. Deep India, the Woodya or Shalle Trapogare, the Ukale Lugaris, the Pion Nantio.
Tikis and Mabe now the Bojo Mujimi online. Belarus ko set pyo twa ba le da o blu thu cha mu shi ba
ma ma mu belarus ka ra so wa pyo thu ba russia ye ta ke nya le yung mi swe russia belarus so ra ta ke ra ho lu nga white russia lo kha ra bo so tu lo russia de aku le ba nai ngan yi a phin saip pi lo thut tu jet ni de nai ngan tu khu lo pyo ma ba russia ne so russia wo twa pi lo Russia ye ne tu khu twa lai taw ba phit pa lein me ai dai me tung jam mu le tu tu pyo so jet le tu tu so re thauk khan mu re paw ma nai ngan da ga ye a myin ga le a tu tu ba tam mat ma phit ba le so sait chu chu ja ja raw ma hou phu lo chu lo tin ma le
hok kae ba u chu san ma shin a khu lo sin nu be ye twe chin su tin ma le
ja ba le